ဥရောပတိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုအီတလီပြည်နဲ့အဆိုးဆုံးရင်ဆိုင်နေရတဲ့စပိန်နိုင်ငံမှာအရေးပေါ်ကိစ္စရဲ့လှုပ်ဆောင်မှုကိုအတွက်သူတို့အသုံးအနှုန်းတိုင်း state of alarm call သတိထားနိုးကြားရမယ့်အခြေအနေဖြစ်ကြေညာထားပါတယ်။စီးပွားရေးလက်ပတ်မှုလုပ်ငန်းတွေရဆိုင်သွားနေပြီးတိုင်အောင်လူတွေအပြင်းမထွက်ဖက်အိမ်တွင်းမှာသာနေကြဖို့အတင်းကျလှုပ်ဆောင်နေတာပါ။တနင်္လာနေ့အထိဆိုရင်စပိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 9,000 ကျော်သွားပြီဖြစ်ပြီးတနင်္လာလုံးကူးစက်မှုကာကွယ်ရေးအတွက်တာမီချက်တွေထုတ်ပြန်ခဲ့တဲ့စနေတနင်္လာနေ့နေ့အတွင်းမှာပဲကူးစက်မှုက 35 ခန့်လုံးအထိတိုးလာခဲ့တယ်လို့စပိန်ကျန်းမာရေးအရာရှိများဆိုပါတယ်။အီတလီမှာတော့တနင်္လာနေ့အထိကူးစက်မှု 24,000 ကျော်ရှိလာခဲ့ပြီးကူးစက်မှုပြန်နှံ့ဆက်တင်တဲ့တရုတ်နိုင်ငံပြည်နယ်ကဘာမှအများဆုံးဖြစ်ပါတယ်။ဒါကြောင့်လည်းအစိုးရအနေနဲ့အရေးပေါ်အခြေအနေသတ်မှတ်လုပ်ဆောင်မှုနောက်ကျတယ်လို့ဝေဖန်ခံနေရပါတယ်။စပိန်နိုင်ငံမက်ဒရစ်မြို့တော်ကောင်စီဒုတိယအကြီးအကဲအင်ဂျီယန်နိုအဂွာဒိုကတော့သူတို့နိုင်ငံမှာဆန္ဒစစ်ဆေးမှုနဲ့အရေးပေါ်ဆုံးရှုံးမှုတွေအချိန်မြင့်လုပ်ဆောင်နိုင်ခဲ့တဲ့အတွက်ဖေဆုံးမှုအရေးအတွက်ရှင်းချနိုင်ခဲ့တယ်လို့ပြောပါတယ်။ပုဂ္ဂလိကဆေးရုံတွေနဲ့စစ်ဘက်စီမံခန့်တွေကတာဝန်ယူစေခဲ့တယ်လို့လည်းဆိုပါတယ်။တနင်္လာနေ့အထိစပိန်မှာဖြစ်ဆုံးသူ350လောက်သာရှိပြီးအီတလီနိုင်ငံမှာတော့1800ကျော်သွားပြီဖြစ်ပါတယ်။